မင်္ဂလာပါရှင်ကျမအင်ဂျင်နိုင်ပါအခုကျမတို့ American သမရအင်ဂျူရောဝင်းတွင်းမှာရောက်ရှိနေပါတယ်ဒီ2020 American သမရရွေးကောက်ပွဲနဲ့ပတ်သက်လို့နောက်ဆုံးချိန်တွေသိရဖို့ပေါ့နော်အထူးသဖြင့်ဒီသမရ Trump ကိုယ်တိုင်ပေါ့သတင်းစာရှင်းလင်းပွဲလုတ်ဖို့အစီအစဉ်တွေအတွက်လည်းကျမတို့ဒီအင်ဂျူရောတွင်းထဲမှာလာရောက်ပြီးတော့စောင့်ဆိုင်းနေတာလည်းဖြစ်ပါတယ်နောက်ပြီးတော့ကျမတို့ဒီအခုဒီသမရဝင်းတွင်းမှာကျမတို့ဒီ VOA မြန်မာပိုင်းနေနေပေါ့နော်လာရောက်ပြီးတော့ဒီရွေးကောက်ပွဲနောက်ဆုံးချိန်တွေကိုသတင်းယူခွင့်ရတာလည်းဖြစ်ပါတယ်ဒါကြောင့်ကျမတို့ဒီ VOA ပရိသတ်တွေကိုလည်းဒီ American ရွေးကောက်ပွဲနဲ့ပတ်သက်ပြီးနောက်ဆုံးချိန်တွေကိုကျမတို့ဒီအင်ဂျူရောဝင်းကနေပြီးတော့ပေါ့နော်ကျမတို့တင်ဆက်နေပါတယ်ရှင် American သမရရွေးကောက်ပွဲကဒီပြီးသွားတာပေါ့เนาะရက်အတန်ကြာရှိနေပေမဲ့ဘသူနိုင်မလဲဆိုတော့အဖြေကအခုချိန်ထိထွက်မလာသေးပါဘူးအထူးသဖြင့်ဒီပြည်နယ်တွေမှာဒီမဲရေတွက်မှုမပြီးသေးတဲ့ဒီပြည်နယ်တွေနဲ့ပတ်သက်လို့လည်းအခုလက်ရှိနောက်ဆုံးချိန်ကြီးရဆိုလို့ရှိရင်သမရထရန့်ကနေပြီးတော့တချို့ပြည်နယ်တွေမှာပေါ့เนาะဒီမဲရေတွက်မှုနဲ့ပတ်သက်ပြီးတော့ဒီတရားစွဲဖို့ပေါ့လေသူရှိနေအဖွဲ့ကစူးစမ်းနေတာလေကျမတို့တွေ့ရပါတယ်နောက်ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကြာတာပတိနေ့နိုဝင်ဘာလ5ရက်နေ့ကသမရထရမ့်ကနေပြီးတော့သတင်းစာရှင်းလင်းပွဲလုပ်တဲ့အထဲမှာလဲသူကဒီရွေးကောက်ပွဲမှာမတမာမှုတွေရှိနေတယ်ဆိုပြီးတော့အထောက်အထားချက်လက်မရှိဘဲနဲ့ပေါ့နော်ထပ်ပြီးတော့ဆွဆွဲပြောဆိုသွားသလိုနောက်ပြီးတော့လဲဒီရွေးကောက်ပွဲမှာသူအနိုင်ရပါတယ်ဆိုပြီးတော့လဲသူကထပ်ပြီးတော့ကြေညာသွားတာမျိုးရှိပါတယ
် We can't be disgraced by having something like this happen
so သမရထရမ့်ပြောသွားတာကဒီလိုအဖြစ်မျိုးတွေကြောင့်အရှက်ရစရာအဖြစ်မျိုးအယောင်မခံနိုင်ဘူး။ဒါကြောင့်ဒီလိုဖြစ်ရက်တွေမကြခင်ကင်းရှင်းသွားမယ်လို့မျှော်လင့်ကြောင်းဒါပေမဲ့ဒီအတွက်တရားရေးလမ်းကြောင်းကရင်ဆိုင်သွားဖို့ရှိကြောင်းသမရထရန့်ကပြောသွားတာပါ။တစ်ဆက်တည်းပဲဒီရွေးကောက်ပွဲမှာသူပဲအနိုင်ရလိမ့်မယ်လို့သမရထရန့်ကပြောသွားပါတယ်
။ And we think we will win the election very easily. We think there's going to be
ရွေးကောက်ပွဲကိုကျွန်တော်တို့အလွယ်တကူအနိုင်ရပါလိမ့်မယ်။ဒီအတွက်လည်းကျွန်တော်တို့မှာဥပဒေကြောင်းအရတက်တဲ့အထောက်အထားတွေအများကြီးရှိပါတယ်။ဒါကြောင့်ဒီနိုင်ငံရဲ့အမြင့်ဆုံးဗဟိုတရားရုံးချုပ်မှာဒီကိစ္စကိုအဆုံးသက်ဆောင်ရွက်သွားမှာပါလို့သမရထရန့်ကပြောကြားသွားတာပါ။လက်ရှိမှာတော့ Trump နဲ့ Republican Party ကိုစားပြုရှေ့နေတွေကမဲရီတွက်တဲ့နေရာမှာမှန်ကန်မှုမရှိဘူးဆိုတဲ့ဆွဲချက်နဲ့ Pennsylvania ပြည်နယ်မှာတရားစွဲဆိုထားပါတယ်။တောက်ကြနေမနေ့ပိုင်းအချိန်ထိမဲရီတွက်နေတဲ့ရလက်တွေထုတ်ပြန်ကြအရာဒီမိုကရက်ပါတီသမရကိုယ်စားလှယ်လောင်းဂျိုးဘိုင်ဒန်ကသမရထရန့်ရဲ့ရှေ့ကနေပြေးနေတာပါ popular လူကြိုက်များတဲ့မဲရီတွက်ပဲဖြစ်ဖြစ်တင်းနယ်ကိုစားပြုကိုယ်စားလှယ်မဲရီတွက်စုစုပေါင်းရဲ့တဝက်ဖြစ်တဲ့သက်မှတ်ချက်290ထိဆိုရင်ဂျိုးဘိုင်ဒန်ကဦးဆောင်နေပါတယ်အခုချိန်ထိတော့မဲရီတွက်လို့မပြီးသေးတဲ့ပြည်နယ်တွေရှိနေပါတယ်အဲ့ဒါတွေကတော့ Arizona Nevada Georgia Pennsylvania နဲ့ North Carolina တို့ပဲဖြစ်ပါတယ်ဘသူနိုင်မလဲဆိုတာပြက်ပြက်သားသားမသိရသေးပေမဲ့ဒီမိုကရက်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့တောက်ကြနေကသတင်းစာရှင်းလင်းပွဲမှာအခုလိုကြေညာသွားပါတယ
် With Joe Biden having the tremendous mandate that he has
ရွေးကောက်ခံသမ္မတဘိုင်ဒန်နေနဲ့ဥဆောင်ဖို့ခိုင်မာတဲ့လုပ်ပိုင်ခွင့်ရှိနေပါတယ်ဒီမိုကရက်အများစုလွှမ်းမိုးထားတဲ့အောက်လွှတ်တော်နဲ့အထက်လွှတ်တော်မှာရှိတဲ့ဒီမိုကရက်အများပြားလဲသူနဲ့အတူရပ်တည်သွားမှာပါလို့နန်စီပလိုစီကပြောသွားတာပါRepublican အထက်လွှတ်တော်ခေါင်းဆောင် Mitch McConnell ကတော့တောက်ကြနေသတင်းစာရှင်းလင်းပွဲမှာရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်လို့အခုလိုတုံ့ပြန်သွားပါတယ
် Let me just say with regard to the matter I know you all
အလုံးစိုးရင်ပူပန်နေတဲ့အဆုံးအဖြတ်မပေးနိုင်သေးတဲ့ရွေးကောက်ပွဲကိစ္စနဲ့ပတ်သက်လို့ဒီနေ့မနေ့ Twitter မှာရေးထားသလိုပါပဲဒီထက်ပိုပြီးတော့ကျွန်တော်အနေနဲ့အကြောင်းထူးတုံ့ပြန်စရာမရှိဘူးလို့ Mitch McConnell ကပြောသွားတာပါ
ကျွန်မအင်ဂျင်နိုင်ပါသမရအင်ဖြူရောကနေပြီးတော့သတင်းပေးပို့နေတာဖြစ်ပါတယ်